မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တက်မတော်ကောက်ဝေးဦးစီးချုပ်နဲ့စစ်တပ်အကြီးအကဲ5ဦးကိုနိုင်ငံတကာဥပဒေတွေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ကုလစုံစမ်းရေးအဖွဲ့အစည်းအဝေးခန်းစားထုတ်ပြန်တောင်းဆိုလိုက်တဲ့အပေါ်ပြည်ထောင်အစိုးရကကြိုဆိုလိုက်တယ်လို့ရက်စက်တဲ့လုပ်ရက်တွေအတွက်တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူနိုင်ဖို့လုံခြုံရေးကောင်စီကအမြန်လှုပ်ဆောင်ဖို့လူအခွင့်အရေးဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အပြည့်စုံတော့လို့တော့ဒေါခင်မျိုးသက်ကပြောပြမှာပါ
တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်စစ်ကောင်းဆောင6ဦးဟာမြန်မာနိုင်ငံတွင်းမှာလူခွင့်ချိုးဖောက်မှုတွေကိုစိုးစိုးဝါးဝါကျူးလွန်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဩဂုတ်လ29ရက်နေ့မှာအစည်းအဝေးခန်းစားထုတ်ပြန်ပြောဆိုလိုက်ပါတယ်အချက်လက်ရှာဖွေရေးအဖွဲ့ကတင်ပြထားတဲ့စာရင်းမှာမြန်မာတမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတမရကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ကာကွယ်ဦးစီးချုပ်ယုံကြည်ရဲ့စစ်စင်အထူးအဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့သူဗိုလ်ချုပ်မောင်မောင်စိုးရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းရေးလုပ်တဲ့စစ်စင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်းဦးနဲ့ဗိုလ်မှူးချုပ်အောင်တို့ပါဝင်ကြပါတယ်။ဒီမြန်မာစစ်တပ်အကြီးအကဲ6ဦးတို့ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးအချက်လက်ရှာဖွေရေးအဖွဲ့ကအချက်လက်တွေကိုစုဆောင်းခဲ့တယ်လို့စုံစမ်းရေးအဖွဲ့ဝင်တဦးဖြစ်တဲ့ Christopher Sodidi ကပြောပါတယ်။
In Myanmar, there is a very clear chain of command, and there is no doubt in our minds whatsoever that what we saw happen in Rakhine.
မြန်မာနိုင်ငံမှာအထက်ကအမိပေးတာကိုအောက်ဘက်ကလိုက်နာရမယ်ဆိုတာကသိကိုရှင်းပါတယ်။ဒါကြောင့်ပထမကတော့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာမှန်သမျှဟာအစစ်မြင့်စစ်ခေါင်းဆောင်ဘိုင်းကမတိဘဲနဲ့ဘလို့မှမဖြစ်နိုင်ဘူးဆိုတဲ့အချက်ရဲ့ဒုတိယကတော့ထီထီရဲ့ရောက်စစ်တပ်ထိန်းချုပ်မှုအောက်မှာဖြစ်ပျက်ခဲ့တာကတော့တန်တရာရှိစရာမလိုပါဘူးမြန်မာနိုင်ငံမှာဒီလိုအထက်အမိတ်ကြောင့်အဆင့်ဆင့်လိုက်နာလှုပ်ဆောင်ရမယ်ဆိုတာကရှင်းတဲ့အတွက်ဒီလူ6ယောက်ကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့အခုလိုကျွန်တော်တို့ကအကြံပေးတာဖြစ်ပါတယ
်ဒီစစ်ကောင်းဆောင်တွေဟာ genocide လူမျိုးတုံးတပ်ဖြတ်မှု crimes against humanity လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ war crimes ဆက်ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့လည်းအချက်လက်ရှာဖွေအဖွဲ့ကဆွဆွဲလိုက်ပြီးသူတို့ကိုဒီနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးတယ်လို့အစိုးရခန်းစာမှာတိုက်တွန်းထားပါတယ်။တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အဖွဲ့ဝင်နောက်တဦးဖြစ်တဲ့ Radhika Kumara Swami ကအစိုးရခန်းစာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ The main perpetrator of the serious human rights violations outlined in our report
ကျွန်တော်တို့အစိုးရခန်းစာမှာလူမိုက်ဆိုင်ရာကြမ်းဖက်မှုအပါအဝင်ပေါ်ပြထားတဲ့ကြီးလေးတဲ့လူကြီးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တာကမြန်မာစစ်တပ်ပါ။တမ်ဘရဟာစစ်သားတွေအပြင်စစ်စင်ရေးမှဆီလွတ်ချထားတဲ့တခြားလက်နက်ကိုင်လုံခြုံရေးတပ်တွေအပေါ်ထိထိရောက်ရောက်အမိန့်နဲ့ထိမ့်ချုပ်တာပါကျမတို့အစီရင်ခံစာမှာတပ်မှအဆင့်အမြင့်ဆုံးလူတွေရဲ့နာမည်တွေကိုဖော်ပြထားပါတယ်ဒီလိုဖော်ပြခြင်းအပြင်သူတို့ရဲ့တာဝန်ယူမှုကိုကျမတို့ကလေးလေးနက်နက်တောင်းဆိုနေတယ်ဆိုတာကိုပြသဖို့ဖြစ်ပါတယ
်ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံခြားရေးဝန်ကြီးသစ်ဂျယ်ရမီဟန့်ကအစိုးရခံစားကိုဖတ်ရတာဟာတိတ်ကိုစိတ်ထိခိုက်ရကြောင်းရိုဟင်ဂျာတွေပေါ်မှာရက်စက်တဲ့လောက်ရတွေကျူးလွန်ခဲ့သူတွေအတွက်ရှောင်ပုံးစရာနေရာမရှိတဲ့ကြောင်းနဲ့ဒီအတွက်အဖြေရှာဖို့မြန်မာနိုင်ငံကိုတက်နိုင်တဲ့လောက်အစောဆုံးတွားရောက်မှာဖြစ်ကြောင်းသူ့ Twitter မှာရေးသားပြောဆိုခဲ့ပါတယ်။ဗြိတိန်အစိုးရအဖွဲ့အာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီး Mark Field ကလည်းတနင်္လာနေ့မှာပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံဘူးသူတယောက်အနေနဲ့မြန်မာစစ်တပ်လူခွင့်ချိုးဖောက်မှုတွေလုပ်တာကိုသိရှိကြောင်းနဲ့သူတို့ရဲ့ကျူးလွန်မှုတွေကိုဥပဒေကြောင်းအရအေးအေးယူနိုင်ဖို့လုပ်နေတဲ့အချက်လက်ရှာဖွေအဖွဲ့လုပ်ရကိုချီးကျူးခဲ့ပါတယ်။အခုလိုအစိုးရခံစားထွက်ပေါ်လာတဲ့အတွက်ကုလသမဂ္ဂလူခွင့်ကောင်စီကရောကုလသမဂ္ဂလုံခြုံရေးကောင်စီကပါဂရုတစိုက်နဲ့အေးအေးယူလှုပ်ဆောင်လာမယ်လို့ယုံကြည်ကြောင်းလည်းဖော်ပြထားပါတယ်။ဒါအပြင်ဒီကိစ္စကိုကုလသမဂ္ဂလူခွင့်ကောင်စီမှစက်တင်ဘာ17ရက်နေ့တင်သွင်းတဲ့အခါလှုပ်ဆောင်နိုင်မယ့်အချက်တွေကိုတခြားအဖွဲ့ဝင်တွေနဲ့အတူဆွေးနွေးကြမှာဖြစ်ကြောင်းလည်းရေးသားထားပါတယ်။မြန်မာစစ်တပ်ကပြီးခဲ့တဲ့နှစ်အတွင်းကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေအရအပြစ်ပေးအရေးယူနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လှုပ်ဆောင်မှုတွေဟာတိတ်ကိုနှေးကွဲလွန်းလာမှုအမြန်လှုပ်ဆောင်ဖို့ Human Rights Watch လူခွင့်အဖွဲ့ကတောင်းဆိုကြောင်းအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်ဒါရိုက်တာAkshaya Kumar ga pyo bare.
It's been 1 year. We've reached the 1 year anniversary since this latest round of violent ethnic cleansing took place. And unfortunately, what we've
seen from the Security Council, the Security Council, now some people are looming on the line. Shinlenne, a damn pamuri, people are getting the nip in the body. Dabi met the case on a better be. Kula Tamaga, Longjoy Council, Loya Driguchi, Besanne, Pioni Rabe, a Miaji Twiniabi, Ledre Loda, Timishibau, a coot, deep sinkansa, Tolaro, deep cheese old Quinlan, Yala Rapti, Dikesa, Nanganaga, Yazuit, the Ayongo, Dimbo, Loya Mava.
Dabi, a tempemuri, Loya Ma, Powende. Asa Ranger, a jumper, poor Bowen, Yamaning and Luquin, chop out to Alongo. Some then Porto, ye you people, Miss Kumar got your body.